Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ14ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီညအစီအစဉ်တွေကိုကျမမြသစင်အောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်ခီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပါမယ်American Korean သင်းအုပ်ဆရာကိုတူရကီဘက်ကပြန်လွှတ်ပေးလိုက်တာကြောင့်နှစ်နိုင်ငံကြားသံတမန်ရေးအရာမပြေလည်မှုတွေအဆုံးသတ်သွားစီတာဖြစ်ပါတယ်။ကက်သလစ်ကျောင်းတော်ရဲ့အငင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှစ်ဦးကိုသူတော်စင်နေအဖြစ်ပုံရဟမင်းကြီးကဒီကနေ့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့အိန္ဒိယနိုင်ငံကနေပထမဆုံးအကြိမ်ရိုဟင်ဂျာတချို့ကိုမြန်မာနိုင်ငံပြန်ပို့လိုက်တဲ့ကိစ္စကအိန္ဒိယမှာနေထိုင်တဲ့ရိုဟင်ဂျာ4000အတွက်စိုးရိမ်စရာဖြစ်နေတဲ့အကြောင်းသတင်းလွှာနဲ့အတူတနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့မြမရေးဆွေးနွေးကမ်းမှာတော့
မြမလူမှုဘဝတိုးတက်မြမရေးအသင်းဆိုတဲ့ခေါင်းစဉ်နဲ့လိုက်အောင်မြမနိုင်ငံမှာရှိသောအချင်းကရကင်ချင်းမှုမြမရခိုင်ရှန်အယက်ဒေတာအသီးသီးမှာပညာရေးဖွံ့ဖြိုးတိုးတက်မှုအကြောင်းလေးဆော်ပြီးတယ်
မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းအလှခံဖွဲ့နဲ့တူအမေရိကန်နိုင်ငံကိုလာရောက်တဲ့မောင်မြင့်တာကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြန်မာပြည်မှပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆန်ပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်္ကီထိုင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်။
တူရကီမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်သင်းအုပ်ဆရာကမနေ့စနေနေ့နေခင်ပိုင်းမှာသမ္မတအင်ပီရိုယုံကတ်မှာသမ္မတဒေါ်နယ်ထရန့်အနီးထူးထောက်ပြီးဖျားသခင်ထံကတကိုးဆုလက်ချီးမြှင့်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တအုပ်ဖြစ်တဲ့သင်းအုပ်ဆရာအန်ဒရူးဘရွန်ဆန်ကသူ့လွတ်မြောက်ရေးအတွက်တူရကီအစိုးရပေါ်ကိုအမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ခရီးယန်သင်းအုပ်ဆရာဘရွန်ဆန်လွတ်မြောက်လာတဲ့အပေါ်တူရကီသမ္မတရစ်ဆစ်ထေရအာရူဝန်ကိုကျေးဇူးတင်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်ပြီးငွေပေးခဲ့ရတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်ဘာတွေလုပ်ခဲ့ရလဲလို့သမ္မတထရန့်ကို VOA ကမေးမြန်းခဲ့တာမှာတော့သမ္မတကတူရကီနဲ့ဆွေးနွေးခဲ့တဲ့အကြောင်းနောက်လှုပ်ထုံးလုံနေအတိုက်ဆောင်ရွက်ပြီးတဲ့နောက်မှာသူ့လွတ်လာတာဖြစ်တယ်လို့ဖြေကြပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်အချိန်တော်ကြာစူးစမ်းခဲ့ရတယ်လို့လည်းသမ္မတကဆင်ဆနတီလေးစိတ်မှဖြေကြခဲ့တာပါ။ဘရွန်ဆန်လွတ်မြောက်လာတာကြောင့်အမေရိကန်နဲ့တူရကီကြားတန်တမန်ရေးအငင်းပွားမှုအဆုံးသတ်သွားပါပြီ။အမေရိကန်ဒီကိစ္စကိုဖြေရှင်းလိုက်နိုင်တာဟာဆိုရင်အမေရိကန်နဲ့တူရကီဆက်ဆံရေးမှာအင်မတန်မှကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ရှင်
။ပျောက်ဆုံးနေတဲ့ sorry သတင်းသမားဂျမတ်ကက်ရှိုဂီရဲ့ကံကြမ္မာတိတ်ပြီးတော့ကောင်းမွန်မရပဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ sorry နိုင်ငံမှာဩဇာအာဏာကြီးတဲ့အင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်ရေးသားလေရှိတဲ့သတင်းတော်ကက်ရှိုဂီဟာအော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့ sorry ကောင်စီဝင်ရုံးထဲကိုဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။သူ့အတွက်ကနဦးမျှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပါမယ်။ကြားရသလောက်ဒီမျှော်လင့်ချက်တိတ်ပြီးတော့အရာရောက်ပုံမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်မီရောမှာပြောပါတယ်။ sorry သတင်းသမားဂျမတ်ကက်ရှိုဂီအသက်ခံရတဲ့ဆိုတဲ့ခိုင်လွန်ချက်ရရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့ sorry ကိုလက်နဲ့ရောင်းချမှုတွေရက်ပြီးတော့အပြစ်ပေးအရေးယူရလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သတင်းတော်ကက်ရှိုဂီကိုတက်ဖြတ်ဖို့ sorry အင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်ကအမိန်ပေးခဲ့တာဟုတ်မဟုတ်ဘယ်သူမှမသိနိုင်သေးပေမယ့်ဒါကိုဖော်ထုတ်နိုင်ကောင်းဖော်ထုတ်နိုင်မယ်လို့လည်းသမရကပြောပါရယ်ဒါတကယ်မှန်ရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့အတော့ကိုစိတ်ပြတ်ဒေါသဖြစ်မိမယ်လို့လည်းသူကပြောပါရယ်ကက်ရှိုဂီယာသူပတ်ထားတဲ့ Apple Watch လက်ပနာကြီးကတဆင့်သူ့တည်ဆုံးမှုကိုမှတ်တမ်းပြုကောင်းပြုထားနိုင်မယ်လို့သတင်းမီဒီယာတွေကခန့်မှန်းရေးသားပါရယ်သူတန်ယုံတဲ့ဝင်ချိန်မှာအဲ့ဒီနာယီကနေတဆင့်ဒီအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ခဲ့တာလို့တွက်ဆထားကြတာပါခင်ဗျာ
ဆိုမလီယာနိုင်ငံဘိုက်ဒေါ်မြို့မှာပောက်ကွဲမှုနှစ်ခုဖြစ်ပြီးအနည်းဆုံးလူ15ဦးသေဆုံး30ကျော်ဒဏ်ရာရပါတယ်။အသေးကံဘုံခွဲသမား2ဦးကပောက်ခွဲတိုက်ခိုက်ခဲ့တာလို့အနောက်တောင်ပိုင်းပြည်နယ်ရဲ့ပြန်ကြားရေးဝန်ကြီးကပြောပါတယ်။သေဆုံးဒဏ်ရာရမှုစီးရင်ကိုတော့တာဝန်ရှိသူတွေကောက်ယူနေစေဖြစ်ပါတယ်။အယ်ခိုင်ဒါနဲ့ချိတ်ဆက်တဲ့အယ်ရှာဘတ်အစွန်းရောက်အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားပါတယ်။အယ်ရှာဘတ်အစွန်းရောက်အဖွဲ့က2009ခုနှစ်ကနေ2012ခုနှစ်အတွင်းဘိုက်ဒေါ်မြို့ကိုသိမ်းယူထားခဲ့ပြီးနောက်ပိုင်းမှာတော့အီသီယိုးပီးယားထောက်ပံ့မှုနဲ့အစိုးရတပ်တွေကပြန်ပြီးတော့တိုက်ထုတ်ခဲ့တာဖြစ်ပါတယ်။အသေးကံဘုံခွဲသမားတအုပ်ကလူတွေပြစ်နေတဲ့စားသောက်ဆိုင်တစ်ခုထဲ ဘုံကိုပြစ်သွင်းလိုက်ပြီးတဲ့နောက်မှာတော့အ ਨੇ ဆုံးလူ၅ဦးသေဆုံးခဲ့ရတယ်လို့လွတ်မြောက်လာသူတို့က VOA ဆိုမာလီယာဌာနကိုပြောပါတယ်။နောက်မိနစ်ပိုင်းအခြားမှာအသေးခံဘုံခွဲသမားနောက်တူကဘိုင်လန်ဟိုတယ်တဲကိုကားနဲ့မောင်းဝင်တိုက်ခတ်ခဲ့တာကြောင့်အ ਨੇ ဆုံး9ဦးသေဆုံးခဲ့ရပါတယ်ရှင်
။ Honduras နိုင်ငံကဒီအမျိုးသမီးအမျိုးသားကလေးနဲ့လာသားအရွယ်တွေပါဝင်တဲ့လူပေါင်း1000ကျော်ပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်နိုင်ရေးရွှေပြောင်းအခြေချသူများရဲ့ခြေတပွဲဆိုတဲ့ကောင်းစဉ်နဲ့ခီးရှည်ထွက်ခွာလာနေကြပါတယ်။လူသက်မှုနှုန်းမြင့်မားတဲ့ Honduras မြောက်ပိုင်း San Pedro Sula ရက်ကနေဒီခီးရှည်စတင်ခဲ့တာပါ။ဒီအကြောင်းကိုဒေသခံသတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးတဲ့နောက်မှာတော့ရွှေပြောင်းအခြေချနေလို့သူတွေရဲ့ခီးစဉ်အကြောင်းလူသိများလာပါတယ်။တချို့ကမော်တော်ကားတချို့ကခြေလင်းလမ်းလျှောက်လာကြတဲ့လူတန်းရှည်ကြီးဟာဂွာဒီမာလာကိုဖြတ်ပြီးတော့မက္ဆီကိုကိုသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့လေ့လာတဲ့စင်တာကကောက်ယူရရှိတဲ့ကိန်းဂဏန်းတွေအရတော့ဒီ Honduras လူလူအနေနဲ့သူတို့ရဲ့ရောက်ကိုစွန့်ခွာလာတဲ့အဓိကအကြောင်းရင်းဟာစီးပွားရေးချွတ်ချုံကျမှုကြောင့်ဖြစ်ပြီးတော့အကြမ်းဖက်မှုဟာဒုတိယပြဿနာကြီးဖြစ်တယ်လို့ဆိုပါတယ်အဲ့လိုထွက်ခွာလာကြသူတချို့ဟာမက္ဆီကိုမှနေထိုင်ခိုးလုံမှဖြစ်ပြီးတော့တချို့ကတော့ American ပြည်ထောင်စုအထိကိုရောက်အောင်သွားမှလို့ပြောထားပါတယ် American သမ္မတ Donald Trump အစိုးရကတော့ American ပြည်ထောင်စုကိုတရားမဝင်ရောက်လာတဲ့မိဘတွေနဲ့သူတို့သားသမီးတွေကိုတကွဲတပြားစီထိန်းသိမ်းမဲ့အစီအစဉ်တရက်ကိုပြန်ကျင့်သုံးဖို့စဉ်းစားနေကြောင်း The Washington Post သတင်းစာကြီးကဖော်ပြပါရယ် American ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာသူမိသားစုအရေးအတွက်တစားတစားများလာတာကြောင့်အခုလိုပြန်ပြီးတော့သုံးသပ်နေတာလို့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကူးကားပြီးတော့ Washington Post ကဖော်ပြလိုက်တာပါသူတို့အနေနဲ့အဲ့လိုတကွဲတပြားစီထိန်းသိမ်းတာကိုမခံချင်ဘူးဆိုရင်တော့ American ပြည်ထောင်စုကိုမလာကြဘူးလဲ Trump ကပြောထားပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရုရှားတိုက်ခိုက်ခံကောင်းဆောင်အလစီနဗနီဒီကနေ့ထောင်ကနေပြန်လွတ်လာပါတယ်။အလုံးပေါင်းထောင်ထဲမှာရက်ပေါင်း50ဖမ်းဆီးခံခဲ့ရတာပါ။ခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့ထောင်ထဲရက်30ကြားခံခဲ့ရတာကနေပြီးခဲ့တဲ့စက်တင်ဘာလကပြန်လွတ်လာပြီးတဲ့နောက်မှာပဲချက်ချင်းပြန်ပြီးတော့သူ့ကိုဖမ်းခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမှာဝန်ထမ်းတွေအငြိမ်းစားယူနိုင်တဲ့အသက်ကန့်သတ်ချက်ကိုအမျိုးသမီးတွေကိုအသက်60ထိအမျိုးသားတွေကို65နှစ်ထိတိုးမြင့်မဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုနိုင်ငံတော်ဆန္ဒပြခဲ့ကြတာမှာလူပေါင်းရာနဲ့ချီပြီးဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါရဲ့ရှင
်မလေးရှားနိုင်ငံကမနေ့ကစနေနေ့မှာကျင်းပတဲ့ဂျာပြရွေးကောက်ပွဲမှာထင်ရှားတဲ့မလေးနိုင်ငံရေးသမားအန်ဝါအီဘရာဟမ်အနိုင်ရခဲ့ပါတယ်လက်လက်တဲ့လွှတ်တော်အမတ်နေရာမှာအခုလိုပြန်ရွေးခံရတဲ့အတွက်အသက်82နှစ်အရွယ်အန်ဝါအနေနဲ့ဝန်ကြီးချုပ်နေရာဆက်ခံမှုအလားအလာပူနီးစပ်သွားပါပြီအသက်63နှစ်အရွယ်လက်ရှိဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတော့လာမယ့်နှစ်နှစ်အတွင်းယာရုကနေဆင်းပေးပြီးတော့အန်ဝါကိုယာရုဆက်ခံစီမှာဖြစ်တယ်လို့ပြောဆိုထားတာပါမဟာသီယာပထမချိန်ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေချိန်အတွင်းဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့တဲ့အန်ဝါဟာ1998ခုနှစ်ကအာနာလွန်ဇော်ဘွဲတွေအတွင်းယာရုကနေထုတ်ပယ်ခံရပြီးတော့ဒမတာနဲ့ဆန့်ကျင်တဲ့လိင်ဆက်ဆံမှုအဂရိလိုက်စားမှုတွေနဲ့ဆွေးကျက်တင်းပြီးတော့ဖမ်းဆီးထောင်ချခံခဲ့ရတာပါ2004ခုနှစ်ကပြန်လွတ်လာတဲ့အန်ဝါဟာ2015ခုနှစ်မှာဒမတာနဲ့ဆန့်ကျင်ပြီးတော့လိန်ဆက်ဆန်တယ်လို့နောက်တစ်ကြိမ်ဆွဆွဲခံရပြီးတော့ပြန်လည်ဖမ်းဆီးခံရပါတယ်။အန်ဝါကတော့ဒါသူ့ပေါ်နိုင်ငံရေးအရာလုပ်ချက်မှုဖြစ်ကြောင်းညင်းဆိုပါတယ်။ဒါပေမဲ့လည်းဘလင်းဘရင်မင်းမြတ်ကအန်ဝါကိုလူငင်းချမ်းသာခွင့်ပေးခဲ့ပြီးတဲ့နောက်မှာတော့သူဟာမဟာသီယာနဲ့လက်တွဲပြီးတော့မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဘရာဇတ်နဲ့သူ့ရဲ့အာဏာရပါရစ်ဆန်နေးရှင်းနယ်ညွန်မောင်းအဖွဲ့ကိုရွေးကောက်ပွဲကနေတဆင့်ဖြုတ်ချနိုင်ခဲ့ပါတယ်ခင်ဗျာ။
ရိုမန်ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့20ရာစုခေတ်အငင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှစ်ဦးဖြစ်တဲ့အယ်ဆာဗီဒိုခရစ်ယာန်ဂိုင်းချုပ်အော်စကာရိုမီယိုနဲ့ပိုယဟမင်းကြီးပေါ်တို့ကိုသူတော်စင်ဖြစ်ဒီကနေ့မှာပဲပိုယဟမင်းကြီးဖရန်စစ်ကကြီးညာခဲ့ပါတယ်။ဗာတီကန်မှာလုပ်တဲ့ဒီအခမ်းအနားကိုလူပေါင်းထောင်နဲ့ချီပြီးတက်ရောက်ခဲ့ကြတာပါ။ပိုယဟမင်းကြီးပေါ်လော့ the 6th နဲ့အော်စကာရိုမီယိုတို့ကိုသူတော်စင်အဖြစ်သတ်မှတ်ကြီးညာတဲ့အကြောင်းပိုယဟမင်းကြီးဖရန်စစ်ကကြီးညာခဲ့ပြီးလူလူကဩဘာပေးခဲ့ကြပါတယ်။1980ပြည့်နှစ်မှာအယ်ဆာဗေဒိုစစ်ရုံဖျားကြောင်းလူလူဝတ်ပြုဆူတောင်းပွဲပြုလုပ်နေချိန်လက်ရဝါဒီ Death Squad တွေရဲ့ပြစ်ခတ်ခံခဲ့ရတဲ့ဂိုင်းချုပ်ရိုမီယိုရဲ့သွေးစွနေတဲ့ကပတ်ကျိုးကိုပိုယဟမင်းကြီးဖရန်စစ်ကဝတ်ဆင်ခဲ့ပါတယ်။အဖိနှိတ်ခံတွေကိုစားထုတ်ဖော်ပြောဆိုသူအဖြစ်ထင်ရှားခဲ့တဲ့ဂိုင်းအုပ်ရိုမီယိုက ဆင်းရဲချွတ်တဲ့သူတွေအကျိုးအတွက်ဆောင်ရွက်ပေးခဲ့တယ်လို့နိုင်ငံရဲ့ဆီယန်နာရှင်တွေရဲ့အကြံဖတ်မှုတွေကိုလည်းရှုတ်ချပြောဆိုခဲ့သူပါပွေဟမ်းမင်းကြီး Paul of the Six ကတော့ကက်သလစ်ခရစ်ယာန်ကျောင်းတော်ကိုခင်းနဲ့အညီပြုလုပ်တဲ့ဒုတိယမြောက်ဗာတီကန်ကောင်စီပြုပြင်ပြောင်းလဲရေးကိုဦးဆောင်ခဲ့တာဖြစ်ပါတယ်။ယုံကြည်သူတွေနဲ့တွေ့ဆုံဖို့အတွက်ကြေကြေပြန့်ပြန့်ခီးသွားခဲ့တဲ့ပထမဆုံးသောပွေဟမ်းမင်းကြီးလည်းဖြစ်ပါတယ်။ပွေဟမ်းမင်းကြီးရဲ့1986ခုနှစ်ကဂိုင်းချုပ်ဆရာတော်ရီထံကိုဖြန့်ဝေတဲ့ Human Day မှာတော့ဖခင်ကျောင်းတော်အနေနဲ့ပရိသေတားမြစ်မှုကိုစန့်ကျင်ကြောင်းထပ်ပြီးတော့အတည်ပြုခဲ့တာပါဒီစာဟာဆိုရင်ပွေဟမ်းမင်းကြီးတွေထုတ်ပြန်ခဲ့တဲ့အငင်းပွားပွေနဲ့လစ်လျူရှုအခမ်းအနဆုံးစာရီထဲမှာပါဝင်ခဲ့ပါတယ်ဂိုင်းချုပ်ရိုမီယိုနဲ့ပွေဟမ်းမင်းကြီး Paul of the Six တို့အပြင်နောက်ထပ်ပုဂ္ဂိုလ်၅ဦးကိုလည်းပွေဟမ်းမင်းကြီး Francis ကသူတော်စင်အဖြစ်သတ်မှတ်ကြေညာခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေကိုလာမယ့်သတင်းပတ်အစောပိုင်းမှာတွားရောက်ပြီးတော့ဟာရီကိန်းမုန်တိုင်းမိုက်ကယ်ကြောင့်ဒီအပြည့်စည်းတွေကိုစစ်ဆေးကြည့်ရှုမယ်လို့ခန့်မှန်းထားပါတယ်။အခုလိုကယ်ဆယ်ရေးဆောင်ရွက်နေတဲ့ပြည်နယ်နဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေကိုသမ္မတအနေနဲ့အပြည့်အဝအကူအညီသွားဖို့လည်းရှိတယ်လို့အင်မီရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။တင်းငင်းညပိုင်းထိတန်းရောက်တဲ့မြန်မာနိုင်ငံကသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအိန္ဒိယနိုင်ငံကနေပထမဆုံးအကြိမ်ဖြစ်ရိုဟင်ဂျာတချို့မြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့ကိစ္စဟာအိန္ဒိယမှာနေထိုင်ကြတဲ့ရိုဟင်ဂျာ4000လောက်အတွက်တော့စိုးရိမ်စရာအခြေအနေဖြစ်လာပါတယ်တရားမဝင်ရွှေပြောင်းခြေချနေထိုင်သူတွေပေါ်ဟိန္ဒူအမျိုးသားရေးဝါဒီအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးစိုးရိမ်ကြတာပါမြန်မာနိုင်ငံကနေဘေးလွယာထွက်ပြေးနေထိုင်ကြတဲ့ရိုဟင်ဂျာတွေနေထိုင်ရာအိန္ဒိယမြောက်ပိုင်းဟာယာနာပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းကနေအန်ဂျနာပက်စထရီချက်ပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါဗျ။အ
ိန္ဒိယကဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာနေရေးစားရေးကျတဲ့ပြီးတော့သူတို့ကလေးငယ်တွေအတွက်လည်းဖြစ်တယ်လို့ဆောက်ထားတဲ့အကြောင်းတစ်ကြောင်းသာရှိပါတယ်။ဒါပေမဲ့လည်းသူတို့နေရရင်ဒေသမှာထက်ပိုဘေးကင်းလုံခြုံတယ်လို့ခန့်စားရတဲ့ဟာယနာပြည်နယ်မြို့ဝက်ခရင်ကဒုက္ခသည်စခန်းမှာနေထိုင်ရတာကိုပိုသဘောကျနှစ်ချက်ကြပါတယ်ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဖတိမာဟတူက
အိန္ဒိယမှာဘယ်သူကမှလာပြီးမတရားမလုပ်ပါဘူးအလုပ်လုပ်ရင်အစားအစာအတွက်လည်းမပူရပါဘူးအဆင်ပြေပါတယ
်ဒါပေမဲ့လည်းမကြသေးခင်ကအိန္ဒိယမှာကိုလိုနီကြတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်ဦးကိုမြန်မာနိုင်ငံကိုပြန်ပို့ခဲ့တာကြောင့်6နှစ်ကြာနေထိုင်နေတဲ့အဲ့ဒီဒုက္ခသည်စခန်းကမိသားစု45စုအတွက်တော့စိုးရိမ်စရာဖြစ်လာပါတယ်ဒုက္ခသည်အလီဇိုဟာက
ကျွန်တော်ဘဝပြူလဲခဲ့ရပါတယ်ကလေးတွေအတွက်ဘာဆက်လုပ်ပေးနိုင်မှာပါလဲသူတို့နေရရင်ကိုပြန်နိုင်မှာပါလားစိတ်မအေးစရာတွေကြီးစဉ်းစားမိပါတယ
်ဒါပေမဲ့လဲသူတို့မှာဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့တသေးကန်ကတ်ရှိတာကြောင့်ဒီကတ်မရှိလို့ပြန်ပို့ခံရတဲ့ဒုက္ခသည်ခုနှစ်ဦးအဖြစ်မျိုးမကြုံရဖို့မျှော်လင့်နေပါတယ်ဆူတန်အမင်ကတော့ဒီတက်သေးကန်ကတ်ကိုကိုနဲ့မကွာထားတယ်လို့ပြောပါတယ
်။ हमारे देश में हम जाने के हम तो यार
ကျွန်တော်တိုင်းပြည်ကိုပြန်သွားဖို့ပြင်ဆင်နေပေမဲ့အသက်အန္တရာယ်ဘေးကင်းလုံခြုံဖို့တော့ခက်ပါတယ်။အဲ့ဒီမှာမလုံခြုံလို့ဒီကိုထွက်ပြေးလာတာပါ။အသက်ခံဖို့ပြန်ရမှာလားဗျာ
။အိန္ဒိယကတော့ကုလသမဂ္ဂကထုတ်ပေးထားတဲ့ကတ်ကိုလက်မခံဘဲတရားမဝင်နေထိုင်တဲ့ရိုဟင်ဂျာတွေဟာအိန္ဒိယလုံခြုံရေးအပေါ်ချင်းကျောက်သူတွေဖြစ်သတ်မှတ်ပြီးတော့ပြန်ပို့မယ်လို့ပြောပါတယ်။ဝန်ကြီးချုပ်နေရင်ဒရာမိုရီရဲ့ဟိန္ဒူမျိုးသားရေးပါတီ BJP ရဲ့ဒီလိုသဘောထားဟာလာမယ့်2019ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲနဲ့ဆက်စပ်နေတယ်လို့လည်းရှုမြင်ကြတာပါ။နိုင်ငံရေးအကြက်ခတ်နီယာဂျာချောဒရီက
I have a sense that the Rohingya issue has again come.
ရွေးကောက်ပွဲနီးလာပြီဆိုတော့ Rohingya ကိစ္စကနောက်တစ်ကြိမ်ထပ်ပြောကြပြန်လာလို့ထင်ပါတယ်။ဟိန္ဒူမွတ်စလင်ကြားမှာဒီကိစ္စကိုအစဆွဲထုတ်ပြောကြတာဟာ BJP အတွက်တော့အသာစီးရစီတာပါ
ဘင်္ဂလားဒေ့ရှ်ကနေအိန္ဒိယကိုရောက်လာကြတဲ့ဒုက္ခသည်တွေကတော့ဘေးရန်ရဲ့ကင်းကင်းနဲ့နေရရင်ကိုအဆင်ပြေလာပါတယ်လို့ပြောပါတယ်နိုအောဘဂမ်က
တဒါရ်ဘိုင်ဘင်ဆာဆာမမ
ဆွေမျိုးသားချင်းနေမိသားစုဝင်တွေဟိုမှာအသက်ခံရပါတယ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယလိုဘေးရန်ရဲ့ကင်းတဲ့အချိန်ကြရင်တော့ကိုယ်တိုင်းပြည်ကိုပြန်မှာပါ
ကုလသမဂ္ဂဒုက္ခသည်အေဂျင်စီကတော့ရိုဟင်ဂျာ9ဦးကိုဘေးအန္တရာယ်များပြားတဲ့ဒေသကိုပြန်လွှတ်လိုက်တဲ့အိန္ဒိယရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်ပြီးဘေးအန္တရာယ်ကင်းကျင်ကြမှစနစ်ကျနဲ့ပြန်စီဖို့ပြောဆိုထားတာပါခင်ဗျာ
တော်ရှိမြတ်ခင်ဗျာသတင်းသမားတွေနဲ့အာဏာပိုင်တွေအကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြသန်းထားတာရှိပေမဲ့ရန်ကုန်တိုင်းစုရောက်ကိုဝေဖန်ရေးသားတဲ့သတင်းသမား3ကိုအဲ့ဒီပြရန်ချက်ကိုအတုံးမပြုတ်ဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးရေးယူခဲ့ပါတယ်
ဒီမတိုင်ငယ်မှာဆိုလို့ရှိရင်လေသတင်းသမားတွေဖမ်းခါရတာတရားဆွဲဆိုခါရတာကန့်သက်ခါရတာချိန်ချောက်ခါရတာတွေအမျိုးမျိုးရှိခဲ့ပါတယ် RSF နေကြမဲ့သတင်းတော်များအဖွဲ့ရဲ့အစီအစဉ်အရဆိုရင်ပဲမြမသတင်းလူလက်ခွင့်ဟာအရင်နှစ်ကထက်ကို6ဆင့်ရော့ကျပြီးတော့စိုးရင်စရာဖြစ်လာပါတယ်တချိန်လုံးကတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလားNLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညအတဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲလီလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမယ်တော့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါညတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့တင်းငွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြမလူမှုဘဝတိုးတက်မြန်မာရေးအသင်းအလူခံဖွဲ့နဲ့အမေရိကန်နိုင်ငံကိုလာရောက်တဲ့ပရဟိတလုပ်ငန်းတွေလုပ်နေသူလူရှင်တော်မောင်မြတ်တာကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဒီမြန်မာလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအဖွဲ့အနေနဲ့မြန်မာပြည်မှာလုပ်နေတဲ့လုပ်ငန်းတွေရှိသလိုဒီဘက်မှာအခုအမေရိကန်ကိုခီးစဉ်ထွက်လာတယ်ပေါ့နော်ဆိုတော့ဒီဘက်မှာရှိတဲ့မြန်မာနိုင်ငံသားအသင်းအနေနဲ့ပေါင်းပြီးတော့လှုပ်ရှားကြိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်လေးရှိတယ်လို့ကျွန်တော်တို့ကြားပါတယ်ဆိုတော့ဟိုကွန်ပျူတာတွေဘက်ကရောထွက်လာတဲ့ရည်ရွယ်ချက်ကဘာများပါလဲကျွန်တော်တို့ပြောပြလို့ရမယ
်မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းဆိုတဲ့ခေါင်းစဉ်နဲ့လိုက်အောင်မြန်မာနိုင်ငံမှာရှိသောကချင်ကရကင်ချင်းမုံမြန်မာရခိုင်ရှမ်းအရက်ဒေသအသီးသီးမှာပညာရေးဖွံ့ဖြိုးတိုးတက်မှုကြောင်းနေဆော့ပြီးတယ်လမ်းပန်းဆက်သွယ်ရေးတနိုင်တိတ်တန်ဖိုးမများသောတိတ်တန်ဖိုးမကြီးသောမနေသောလူကုသရာတွေကြောင်းဆော့ပြီးပါတယ်အဲ့ဒါမျိုးတွေမှာပါဝင်ကူညီဆောင်ရွက်တယ်အဲ့လိုဆောင်ရွက်ရနေပြီးတော့ကျွန်တော်တို့ရဲ့အသင်းနိုင်ကတော့ဆရာတော်ဘုရားကြီးရွှေညောင်ပါဆရာတော်ဘုရားကြီးပါနောက်ပကိုးတိုင်ရပန်းပြုတ်လက်ဆရာတော်ဖြစ်ပါတယ်ကျွန်တော်တို့အသင်းကိုကျွန်တော်တို့နာမည်ပေးထားတာမြမလူမှုဘဝတိုးတက်မြန်မာရေးအသင်းဆိုပြီးနာမည်ပေးထားပါတယ်သို့တော့ကျွန်တော်တို့တိုင်းပြည်မှာမြမလူမှုဘဝတိုးတက်မြန်မာရေးအသင်းဆိုတဲ့နာမည်နဲ့လိုက်အောင်ကျွန်တော်တို့ကူညီဖို့အတွက်သိပြီးတော့မပြည့်စုံပါဘူးအဲ့တော့ဆရာတော်ဖျားကြီးကနိုင်ငံတကာကိုလိုက်တောင်းတယ်မင်းတို့ကသတောင်းစားအဖွဲ့တဲ့အဲ့တော့ကျွန်တော်တို့လာတောင်းတာပ
ါဟုတ်ကဲ့အဲ့တော့ကွန်ပျူတာကတော့ဒုတိယအခွင့်အရေးတာဝန်ယူထားတယ်ထင်တယ
်
ဟုတ်ကဲ့ဆိုတော့ဒီအသင်းအနေနဲ့အခုအမေရိကန်ကိုရောက်လာပြီးပြည်နယ်တချို့ကိုလည်းတော်တော်များများသွားပြီးသွားပြီးမြန်မာမိသားစုတွေနဲ့တွေ့ရဆောင်ရတယ်ပေါ့နော်စကားပြောရတယ်ဟိုဆိုတော့မျောလင့်ထားတာနဲ့အခုရောက်လာတဲ့အခြေအနေနဲ့အခု so far ပေါ့နော်တွေ့ရတဲ့အနေအထားဘယ်လောက်လို့ရှိပါလဲ
ကျွန်တော်တို့ဒီအသင်းကိုကူညီပံ့ပိုးပေးတာစင်ကာပူတို့မလေးရှားတို့ဂျပန်တို့နော်အမေရိကန်တို့စသဖြင့်ပေါ့အဲ့လိုနိုင်ငံသီးသီးကမြန်မာတိုင်းရင်းသားတွေကချင်းကရကရင်ချင်းမုံမြန်မာတွေပေါ့သူတို့လူတန်းတဲ့ဟာတွေကိုကျွန်တော်တို့ကတိတိယောက်ယောက်ကျွန်တော်တို့သွားပြီးကုညီဆောင်ရင်ပြီးတယ်အဲကျွန်တော်တို့ခုနဗားလေးလုပ်ပေးခဲ့လဲဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်လမ်းပန်းဆက်သွယ်ရေးခက်တဲ့ရခိုင်ဘောင်းဝစာတင်ကျောင်းလေးတော့ဆောက်ပေးတယ်ကိုယ်တိုင်သွားတယ်အဲ့ဒီချိန်မှာကျောင်းဆောက်ပေးဖို့အတွက်ပေယူပို့ဆောင်ရေးတော်တော်ခက်ပါတယ်တော်တော်ခက်ပါတယ်ပေယူပို့ဆောင်ရေးခက်တယ်ဆိုတော့ကျောင်းဆောက်တာကိုလွယ်သလားဆိုတော့ရေမရှိရင်ရှိတော့ကျွန်တော်မိတ်ဆွေတွေကိုကျွန်တော်ကအလှန်ကူညီတောင်းတယ်ကိုမြတရေးရေရတိုင်းနဲ့ဤတော့ရှိတယ်မိသက်ကငားရမယ်မိသက်ကကိုပတ်စံပေးရမယ်ရေထည့်ဖို့အတွက်ပတ်စံပေးရမယ်ပြီးဟိုမှာသွားလောင်းမှုတွေရတယ်ဟုတ်ပြီအဲ့ဆိုမှာကန်လို့ကြရအောင်ဆိုပလတ်စတစ်နဲ့ကန်နေလို့ပြီးရေသွားထည့်ကြရတယ်အဲ့ဒီအချိန်မှာကျွန်တော်ဒီရန်ကုန်ကနေပြီးတော့ကူညီသလိုညီမျိုးစီကသူဟိုမှာအဲ့ရေရရှိရတဲ့အတွက်ကျွန်တော်ညွှန်ကြားကျွန်တော်ပြောဆိုတဲ့လူတွေစီကနေပြီးတော့အဲ့မိသက်ကလည်းရေတွေပဲရအဲ့လိုမျိုးခက်ခဲရှိတယ်ထုံဤတူစွာကျွန်တော်တို့ချင်းပြည်နယ်သွားတယ်ကိုဘေလူကပါတယ်ကျွန်တော်ပါတယ်ကိုနေမျိုးစင်တို့ပါတယ်ဆရာတော်ကြီးလည်းပါတယ်အဲ့တော့ကျောင်းသွားဆောက်ပြီးတဲ့အခါမှာပေါ့အဲ့တော့အဲ့ဒီလူကြီးကျတော့သူတို့စာဖတ်ရတာကိုပျော်နေပြီစာဖတ်ရတဲ့အတွက်ပျော်နေပြီကျွန်တော်တို့ကနေ့ရောညရောစာဖတ်လို့ရအောင်ဆိုလာရားတွေနဲ့ဆောင်ရွက်ပြီးကြတော့သူတို့အထူးပျော်တယ်ဒါပေမဲ့ကျွန်တော်တို့ကကျောင်းဆောက်ပြီးတဲ့နေရာတိုင်းနေရာတိုင်းကိုကျွန်တော်တို့ကဟိုအင်္ဂလိပ်လိုပြောရင်တော့ request ပေါ့ကွာ request ကျွန်တော်ဗမာလိုဆိုရင်တော့တောင်းပန်ခဲ့တာပေါ့ဒီเจ้าကိုကျွန်တော်တို့ဆောက်ပေးခဲ့ပြီးစနေတနင်္ဂနွေရက်မျိုးတွေမှာ အခုလိုနိုင်ငံခြားကနေပညာရှင်တွေလာတဲ့အခါအရတီတဖွံ့ဖြိုးဖို့အတွက်ပင်တန်းတွေလာပြီးမယ်စနစ်တင်းတွေရဲ့မျိုးမှာအဲ့လိုအခြေမျိုးကြာရင်ကျွန်တော်တို့ဒီကြောင်းကိုစနစ်တွေမျိုးပိတ်ထားတဲ့အတွက်ဟလာဒေတာဖွံ့ဖြိုးဖို့အတွက်အသုံးပြုခွင့်ပေးပါအဲ့အဲ့ဒါလေးကိုကျွန်တော်တို့ကပြောခဲ့တယ်ဗျဟု
တ်ပါပဲဟုတ်ကဲ့ဒီမှာရောက်လာတော့ကောမျောလင့်ထားတာ ਨੇ ဘာပြေကဒီအမေရိကကိုရောက်မလာခင်မျောလင့်ထားတာ ਨੇ ဒီမှာတကယ်တကယ်လက်တွေ့ရောက်လာတော့
အာချစ်စရာသိကောင်း ਨੇ ချစ်စရာသိကောင်း ਨੇ ကချင်းကရမုံမြန်မာရေခိုင်ရှင်းတိုင်းလားအလုံးတွေ့တယ်ဗျအခုတွေ့တဲ့ခါကျတော့ဒီမှာ Black to မြန်မာမှာကျွန်တော်တို့ကိုပထမဦးစွာမော်တော်ကားလှူတဲ့ကျွန်တော်အလူရှင်ပေါ့ကို James မတင်းတင်းတို့ပေါ့နော
်
အဲသူတို့တွေကျွန်တော်တို့ဟိုမှာကျွန်တော်တို့နာမည်ပဲသိတယ်။နောက်ကားလှူပြီးတဲ့ခါရောက်လာတဲ့ခါကျတော့သိတယ်။အဲ့ဒီကားနဲ့ကျွန်တော်တို့ဆရာဆရာမတွေကိုအဲ့ကြောင်းကိုပို့ပေးတဲ့အချိန်မှာသူတို့ကိုယ်တိုင်ရောက်လာပြီးဆရာမတွေစီရတယ်သူတို့ PD ဖြစ်တော့ဆရာမတွေကိုဗမာငွေတယောက်ကို2000စီချီးမြင်တယ်။ဆရာမတွေကလည်းပြောလို့
ကိုအလူကချက်ချင်းဟိုကအကျိုးရှိတယ်ဆိုတော့ကိုယ်တိုင်မြင်တွေ့ရတာပေါ့နော်။
တိတ် PD ဖြစ်အလူရှင်တွေကိုယ်တိုင်လည်းစိတ်ချမ်းသာတယ်။ဟောရေကြီးတဲ့ကိစ္စရေကြီးတဲ့ကိစ္စဆိုတော့ခဏလေးကြီးတာမို
့ဟုတ်တယ်
။ခဏလေးကြီး
တာချီးဖြစ်ကြ
ပါအစုံနှစ်ခါသုံးခါကြီးတယ်။တော့တနင်းသာရီတော့အခက်ခဲဖြစ်တယ်။ကိုဗီလူပေါင်းဆိုလို့ရှိရင်ရေမကူးတတ်ဘူး။ကျွန်တော်လည်းရေမကူးတတ်ဘူး။ဒီစာတင်ကြောင်းကြီးကစာတင်ကုန်တွေအားလုံးကရေထဲမှာမျောနေတယ်။အဲ့ဒါတွေကိုကျိုးနဲ့ခြီးပြီးတော့ရေထဲမှာတခါလေဟိုတစ်ပင်တွေမှာတခါလေခြီးခြီးခြီးခြီးထားရတာပေါ့နော်။ကြောင်းထဲကနေထွက်လာပြီ။အဲ့လိုမျိုးတွေကလေးတွေဘဝကိုတိုးတက်ဖို့အတွက်ကျွန်တော်တို့ကလူတွေကိုတိုးတက်စေချင်တယ်။အသိဉာဏ်တွေဖွံ့ဖြိုးစေချင်တယ်။ရောက်လို့ကြောင်းဆောင်ပေးတာ
။ဟုတ်ကဲ့။ဒီမှာလည်းကျွန်တော်ဟိုကျွန်တော်လည်းဒီမှာနေလာတာကြာပြီဆိုတော့ဒီကလူတွေရဲ့သဘောတဘာဝကိုကျွန်တော်လည်းအားလုံးကိုစားမှုတော့အားလုံးနှိပါးကိုစားပြောနိုင်တာကတော့ဗမာပြည်ကိုချစ်တယ်ဗမာပြည်ကိုကူညီခြင်းကြတယ်တတ်နိုင်တဲ့လောက်ပေါ့နော်တပိုင်းတနိုင်ပဲဖြစ်ဖြစ်ပေါ့ဆိုတော့မြန်မာပြည်ကိုတန်ရောစဉ်ရှိကြတယ်ဒီမှာနေတယ်အခြေချနေကြတယ်မိသားစုတွေရှိနေတယ်ဆိုပေမဲ့လည်းမြန်မာပြည်ဟာကိုယ့်ရဲ့နိုင်ငံလို့ပဲယဉ်ထဲမှာလူတိုင်းကရှိနေတော့မယ်
ဆို
တော့ကွန်ပျူတာတို့ရောက်လာတဲ့ဆိုရင်လည်းအားလုံးကဝိုင်းဝန်းပြီးတော့ကူညီလုပ်ကိုင်ကြတယ်ဆိုတော့ဟိုဗမာပြည်မှာကြားထားသိထားတာ ਨੇ တကယ်ကိုယ်တိုင်လက်တွေ့တွေ့ရတဲ့အခါကျတော့ကွာချက်တွေတွေ့ရတာအမေရိကန်နိုင်ငံထဲမှာဒီမြန်မာမိသားစုတွေ
တွေ့ရတာကျွန်တော်စိတ်ထဲမှာမကောင်းတာလေးတခုတော့ရှိပါတယ
်ဟုတ်ကဲ့
အဲ့ဒါတော့ကျွန်တော်တို့တွေကဖြည်ဖြော်ရေးမဟုတ်ဘူးကျွန်တော်တို့သတောင်းစားအဖွဲ့လာပြီးအလှခံတာသို့တော့လာလှပေးတဲ့လူတွေကိုစိတ်ချမ်းသာအောင်ဆိုပြီးကျွန်တော်တို့ကပြန်ပြီးတော့ဘယ်လိုခေါ်မလဲဟိုဟာတာလေးတွေပြောပြတဲ့အငြိမ်လေးတွေကပြတယ်ဖြည်ဖြော်ပွဲမဟုတ်ပါဘူးယုံဟိုယုံဝင်ကယူပြီးတော့လှူလာတဲ့ဟိုကျွန်တော်တို့လှူကြပါအဲ့လှူတဲ့ပုံမှာမူတည်ပြီးကျွန်တော်တို့ဖြေပြောပြအောင်တချို့တရားကြီးကမကျွန်တော်မဖြေပြောခဲ့ပါဘူ
း
အဲ့တော့သူတို့တောင်းဆိုတဲ့ခါကျနည်းနည်းရောက်တော့ပါလို့လေးရည်စရာကြီးလှုပ်ပေးပါလားဘာညာဆိုရင်ကျွန်တော်တို့ကလည်းပြောကြဆိုကြတာပေါ့အဲ့လိုမျိုးလေးတွေပါအဲ့တော့ဒီမှာလှူတဲ့တန်းတဲ့သူတွေကလည်းအရန်ချမ်းသာလို့မဟုတ်ဘူးမြမပြီကိုချစ်လို့
ဟုတ်ကဲ့
ကျွန်တော်လှူတာတွေ့ရတယ
်ဟုတ်ကဲ့
ဟောတော့ဒီဒီသားမှာရှိတဲ့လူတွေကကျွန်တော်လေ့လာထားသလောက်ကလူတစ်ယောက်ဟာအနည်းဆုံး1500ရမှသူနေစားရေးတော့ရဖြစ်မှာ
ဟုတ်တယ်
အဆင်ပြေမယ်ဒါတစ်နေ့1500ရမှအဆင်ပြေမယ်အဲ့ဒီ1500ရအောင်စ조사နေတဲ့လူကိုယ်တိုင်နည်းနည်းပူပူဆိုင်ဆိုင်လေးရတဲ့ခါမှာ50 100လာပြီးတော့သူတို့လှူကြတန်းကြတယ်အဲ့ဒါမြမပြီကိုချစ်လို့ပါဆိုတာကိုတက်တည်ပြလို့ရပါတယ်တက်တည်လို့ပဲပြောလို့ရပါတယ
်ဟုတ်ကဲ့ကွန်ပျူတာလို့ဆိုရင်ဒီချိန်တုန်းကဒါစစ်သွားလက်ထက်မှာဆိုရင်ကာလအကြာကြီးအပိတ်ခံခဲ့ရတယ်လေဘာမှလုပ်ခွင့်ပြောခွင့်ဆိုခွင့်အနုပညာလုပ်ငန်းတွေဘာမှလုပ်ခွင့်မရှိခဲ့ဘူးအဲ့လိုနေခဲ့ရတဲ့ဘဝကိုဘလို့ဖြတ်တန်းခဲ့တယ်လေဟိုလူတစ်ယောက်ကတော်တော်လေး depression ဝင်သွားနိုင်တဲ့အနေအထားရှိတာပေါ့နော
်
ဘာမှဘဝရည်တည်ရအစားလုံးဝရချိုးခံလိုက်ရတယ်လို့ဖြစ်တာဆိုတော့အခုလိုထောင်ဖြစ်လာအောင်ဖြတ်တန်းလာတဲ့ကာလဟာ
စဖတ်တယ
်လူတစ်ယောက်ကတော်တော
်ဘူးတူတာရဲ့တင်းဆရာမင်းဆရာကြားဆရာတွေရဲ့စကားကိုနားထောင်တယ်ကျွန်တော်မှယုံကြည်ချက်တစ်ခုရှိတယ်ကျွန်တော်ခံယူထားတာသူများလွယ်ရင်ကိုခက်ပါတဲ့ကျွန်တော်ဆရာကျွန်တော်တင်ထားတယ်သူများလွယ်ရင်ကိုခက်လိုက်ပါတဲ့သူများခက်ရင်ကိုလွယ်လိမ့်မယ်ကျွန်တော်အဲ့စကားလေးပြောတယ်နောက်တစ်ခါလောကကြီးမှာတဲ့ဘယ်နေရာရောက်ရောက်ကိုချင်းတရားအရေးကြီးဆုံးပါတဲ့ကိုချင်းတရားကောင်းပါတဲ့နောက်တစ်ခါကိုချင်းစာတရားရှိပါတဲ့အဲ့တော့ကျွန်တော်ကိုချင်းစာတရားရဲ့ကိုချင်းတရားရဲ့ထိန်းနေနောက်သူများခက်ရင်ကျွန်တော်လွယ်တယ်သူများလွယ်ရင်ကျွန်တော်ခက်အောင်နေတယ်ဥပမာကျွန်တော်စားတော့ဆိုင်ကျွန်တော်ပိတ်ခမ်းတဲ့ချိန်မှာစားတော့ဆိုင်သွားတယ်တောက်ကြစားကြတယ်သူများတိတိပဲကျွန်တော်စားလိုက်တော့လေတယ်အဲ့ချိန်မှာကျွန်တော်လည်းတချင်းဆိုပြီးပါပြီကျွန်တော်မဆိုဘူးကျွန်တော်မဆိုဘူးကျွန်တော်ကိုတချင်းမဆိုဖို့ပိတ်ထားတယ်ပုံဖို့ကျွန်တော်တောင်းယူတယ်ခင်ဗျားကဘယ်ရလဲပြောအာ तू ကဘယ်ရဘယ်ရတေးကြပြီခိုင်လုံးနေဘောကโอเคအဲ့ဆိုကျွန်တော်တက်ဆိုပြီးလိုက်တယ် အဆိုပြီးလဲတဲ့ခါကျရင်သူတို့ဂျင်းနဲ့သွားတယ်ဂျင်းနဲ့သွားရင်ကျွန်တော်ချင်းမြင့်ကျွန်တော်ယူလိုက်တယ်ဒါပဲကျွန်တော်ဟိုဒါပေမဲ့လှုပ်လို့ရလားဆိုတော့အမြဲတမ်းတော့လှုပ်လို့မရတခါတလေပဲအဲမွန်ပြည်နယ်မှာကျွန်တော်ပိတ်ခံတော့ကျွန်တော်ရဲ့မိဘများဇာတိပေါ်သွားတာကျွန်တော်မှဒီသချင်းဆိုတဲ့ပွဲလေးမှာကျွန်တော်သွားပြီးတော့ကျွန်တော်တနက်တွေပိုင်းနဲ့ချိန်ရရဲတယ်ဟာနည်းနည်းတောက်တောက်စားစားတယ်အာမဟုတ်ကြည်စံထွက်သွားရင်တေသွားလိမ့်မယ်သချင်းဆိုလို့လာတာမဟုတ်ဘူးငါမေကလိုပုံစမ်းပေးတာ
ဟုတ်ကဲ့
အဲ့လိုလေးတွေရှိတယ်အဲ့လိုလေးတွေရှိတယ
်အနေဆုံးအချိန်ကိုရောက်ခဲ့သလားအဲ့ဒီကာလတွေမှာဘလောက်ထိအနေဆုံးကိုရောက်သွားလဲအမောင်ခင်မှာ
နေပါတယ်တော့ဒါပေမဲ့ကောကျွန်တော်ကိုယ့်ကိုယ်စိတ်မနှိမ့်အောင်နေတယ်ကွာလူနှိမ့်နေမယ်စိတ်မနှိမ့်ဘူးဆိုတာကိုကျွန်တော်သက်သေပြလို့ရတယ်ကျွန်တော်ကိုကျွန်တော်လက်မထောင်နေလို့ရတယ်ဒါကြောင့်မို့လဲကျွန်တော်လူဘဝမှာချွတ်ဗမာစကားပုံရှိတယ်လေလူသာတည်တယ်နာမည်မတည်ဘူးဆိုတဲ့စကားလုံးမျိုးလို့ပေါ့ကျွန်တော်ဘဝတည်သွားတယ်1998ကနေစပြီးတော့2008အထိကျွန်တော်ဘဝတည်သွားဟုတ်တယ်ဗျာဒါပေမဲ့ကျွန်တော်ပျော်ပျော်ပဲ
စနစ်ကြော
ကျွန်တော်စနစ်မှာအေးဆေးပဲကျွန်တော်လုပ်ခဲ့တဲ့အလုပ်တွေကိုကျွန်တော်ပြန်ကြည့်တယ်ကျွန်တော်ကောင်းတာလုပ်ခဲ့တယ်ဆိုကြမယ်ပြောကြမယ်အစီအစဉ်လုပ်တယ်ကျွန်တော်ရဲ့မိမရဲ့ကျွန်တော်မိမအမယူလာတယ်ဈေးကစီးပွားရေးစနစ်ဆိုတော့ကျွန်တော်အချိန်ဝယ်တယ်မရောဘူးဒီအစီအစဉ်လေးကိုလုပ်ပေးပါလို့ပြောတယ်သူတို့ဒီအစီအစဉ်သဘောကျပြီးတော့ကျွန်တော်လှုပ်ပေးလိုက်တယ်တောက်လျှောက်လှုပ်လာပြီ96ကလှုပ်လာတယ်98လဲကြက်လဲကြက်ရောဒီစကလုံးတစ်လုံးယောက်အဲ့ဒီအချိန်မှာမိတွေကလုံးပြက်နေလို့ကျွန်တော်မိပြက်တဲ့ကြောင်းလေးပြောလိုက်တယ်အဲကျွန်တော်ရမေရှာတာပေါ့ထားပါအဲ့ဒါလေးကလည်းလူရဲ့ကျွန်တော်ကန်နိမ့်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်ဘုရားဘာသာကိုကျွန်တော်ဘုရားဘာသာဆိုကန်နိမ့်လို့ဖြစ်တာဆိုတော့ယုံကြည်ပြီးခုတည်းအားလုံးကိုခွင့်လွှတ်တယ်အဲ့ဒီမေတ္တာတရားကျွန်တော်အခုပြန်ရတာဒါပါပဲ
ဟုတ်ကဲ့နောက်ဆုံးတစ်ခုလေးခတ်တူလေးဖြစ်ပေးသေးချင်တာကအခုဒီမှာရောက်ပြီးတော့ဒီအမေရိကန်မှာရှိတဲ့ပြည်သက်တွေရောမြန်မာပြည်ပြည်သက်တွေရောတည်အောင်ဒီကိုမြစ်တာမြင်ရတဲ့ပုံစံလေးကိုပြောပြလို့ရမှာအမေရိကန်မှာဗမာတွေဘယ်လိုနေကြလဲကိုအမေရိကန်ပေါ်ကိုယ်ခံစားချက်ပေါ်ဗမာတွေရဲ့လို့မဟုတ်အမေရိကန်တနိုင်ငံလုံးပဲဖြစ်ဖြစ်ပေါ့နော်ကိုသွားခဲ့တဲ့နေရာဒေသတွေကိုဒေသန္တရဘူသူတအရာနှုတ်ဒီမှာရှိတဲ့လူတွေရောဟိုမှာရှိတဲ့လူတွေရောတည်အောင်ပြောချင်တဲ့စကားများရှိလား
အဓိကတော့စီကံပါပဲစီကံပါပဲဥပဒေပါပဲဥပဒေလိုက်နာဖို့လိုတယ်စီကံလိုက်နာဖို့လိုတယ်ကျွန်တော်တိုင်းပြည်မှာဥပဒေလိုက်နာဖို့လိုတယ်တိကျသောဥပဒေလည်းရှိဖို့လိုတယ်တိကျသောဥပဒေရှိရမယ်တိကျသောဥပဒေရှိသလိုတိကျသောစီကံရှိရမယ်အဲ့တော့စီကံသည်ဥပဒေသည်အဖြူအမဲမခွဲကြဘဲကြောသားရင်သားမခွဲကြဘဲနဲ့တရားဥပဒေကိုခိုင်ခိုင်မာမာနဲ့တိတိကျကျဆုံးဖြတ်နိုင်မယ်စီကံကိုတိတိကျကျထားနိုင်မယ်ဆိုရင်ကျွန်တော်တိုင်းပြည်မှာမြန်မာပြည်ကလူတွေလည်းစီကံရှိပြီးဥပဒေလိုက်နာမယ်ဒီမှာလည်းဒီမှာရှိတဲ့လူတွေကလည်းဒီမှာရှိတဲ့စီကံဥပဒေကိုလိုက်နာနေရတာပဲလေမလိုက်နာရင်လာထားပဲဟုတ်ကအဲ့တော့တကယ်တမ်းကျတော့တိုင်းပြည်ကိုထူထောင်တဲ့နေရာမှာတိကျသောဥပဒေတိကျသောစီကံတိကျသောအုပ်ချုပ်ရေးမှုရန်တရားတွေနဲ့ဆောင်ရွက်မယ်ဆိုရင်နိုင်ငံနဲ့နိုင်ငံတိုင်းဟာတိုးတက်မယ်ဆိုတာကိုကျွန်တော်လက်ခံပါတယ်ကျွန်တော်တိုင်းပြည်ကလူတွေကိုလည်းစီကံရှိစေချင်ပါတယ်ဥပဒေလည်းတိကျသောဥပဒေလည်းရှိစေချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းနဲ့အမေရိကန်နိုင်ငံကိုလာရောက်တဲ့လူရှင်တော်မောင်မြင့်တာကိုကိုဇော်ဝင်းလှိုင်ကတွေ့ဆုံမေးမြန်းထားတာပါဒုတိယပိုင်းနိုင်ရွယ်မှာမြမပြီမပေးစာများအစီအစဉ်နဲ့အခြားအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသတို့ရှင်များရှင်VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ52 kHz 9335နဲ့လိုင်းလမီတာ190 kHz 1905တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဘက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။လွှတ်တော်မနိုင်မီဒီယာကိုမီးနဲ့ရှို့ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကဦးစီသူအောင်မြင့်နဲ့အတူကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုရပိုင်းသတင်းမီဒီယာသမားတွေနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေစိတ်ဝင်စားနေကြတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းအစိုးရကနေ11မီဒီယာကအက်ဒီတာ3ယောက်ကိုပုံမှန်905ခွေနဲ့ဖမ်းပြီးထောင်ထဲထည့်ထားလိုက်တဲ့အမှုပါရန်ကုန်တိုင်းအစိုးရရဲ့အဲ့ဒီလုပ်ရပ်ကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီအပါအဝင်ပြည်တွင်းပြည်ပမီဒီယာအဖွဲ့အစည်းတွေကအပြင်းထန်ဝေဖန်ရှုတ်ချကြပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုဝန်ကြီးနဲ့ NLD အမတ်တွေကလည်းမထောက်ခံကြပါဘူးပြဿနာဘယ်လိုဖြစ်ရတာပါလဲဝေဖန်ချက်ဆောင်မရေးသားဖော်ပြရုံနဲ့မီဒီယာသမားတွေကိုခုလိုအာမခံမရနိုင်တဲ့ပုံမှန်တက်ပြီးဖမ်းဆီးထောင်ထဲထည့်ခဲ့တဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လုပ်ရက်မှန်ပါရဲ့လားဆိုတာကုတပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ
ဇလန်းဟာပြီးခဲ့တဲ့တပတ်ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးကစတယ်လို့ပြောနိုင်ပါတယ်တိုင်းလွှတ်တော်အစည်းအဝေးမှာတိုင်းစင်းစစ်ချုပ်အစီရင်ခံစာတင်အဲ့ဒီအစီရင်ခံစာပါအချက်တွေပေါ်မူတည်ပြီးအမတ်အတော်များများကတိုင်းအစိုးရကိုအပြင်းထန်ဝေဖန်ကြပါတယ်အဲ့ဒီလိုဝေဖန်တဲ့အထက် NLD အမတ်တွေအများစုပါဝင်ပါတယ်တချို့အမတ်တွေကဆိုရင်ပြည်သူဗန်တော်ငွေအသုံးပြုပုံနဲ့ပတ်သက်ပြီးတိုင်းအစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်လှုပ်ဆောင်နေတယ်ဆိုတဲ့အထိထောက်ပြကြသလိုဘီလီယံနဲ့ချီတဲ့ချင်းငွေတွေရယူထားတာဟာလည်းလွှတ်တော်ရဲ့ခွင့်ပြုချက်နဲ့ရယူထားတာတွေမဟုတ်ပဲလူပုဂ္ဂိုလ်နာမည်တွေနဲ့ချေးထားတာဖြစ်တဲ့အတွက်ပြန်ဆက်ရမယ့်ကိစ္စလွှတ်တော်ကသဘောမတူဘူးဆိုတဲ့အထိပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ရန်ကုန်တိုင်းအစိုးရဘက်ကတော့စီးရင်စစ်ချုပ်စီးရင်ခန်းစာနဲ့ပတ်သက်ပြီးဘာမှမဲမဲရရရှင်းလင်းတာချေးပတာမတွေ့ရပါဘူး။ဒီလိုနဲ့တိုင်းလွှတ်တော်ကနေစီးရင်စစ်ချုပ်စီးရင်ခန်းစာကိုအတည်ပြုပေးလိုက်ပါတယ်။နောက်ပိုင်းမှာတော့စီးရင်စစ်ချုပ်စီးရင်ခန်းစာပါအချက်တွေလွှတ်တော်တွင်အမတ်တွေရဲ့ပြောစကားတွေကိုအခြေခံပြီးဝေဖန်ချက်ဆောင်မတွေရေးကြတာကိုလည်းတွေ့မြင်လာရပါတယ်။အဲ့ဒီထဲမှာအခုတရားစွဲခံရတဲ့11ကဆောင်မလည်းပါဝင်ပါတယ်။ဆောင်မကတော့အောက်တိုဘာလ10ရက်နေ့ထုတ် 11 Channel စာမျက်နှာ26မှာဖော်ပြထားတဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပည်ရေးငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်ပြည်သူရှယ်ယာဖြစ်ပြီးရေးသားသူကဖြိုးဝေပါစောင်းမရဲ့တတိယအပိုင်းမှာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်အမှတ်1မဲဆန္ဒနယ်မြေကလွှတ်တော်အမတ်ဦးတင်ဝင်းရဲ့လွှတ်တော်တွင်ပြောဆိုချက်ကိုဓာတ်ရိုက်ကိုးကားပြီးဖော်ပြထားပါတယ်
။အမတ်ဦးတင်ဝင်းကရန်ကုန်မက်ထရိုပိုလီတန်ဒီဗလော့ပ်မန့်ပပ်ဘလစ်ကုမ္ပဏီလီမိတက်ရဲ့ရင်းနှီးမြှုပ်နှံမှုမှာအစုရှယ်ယာပိုင်ဆိုင်မှုတွေကိုတစုကိုတသိန်းလုံးနဲ့လူပုဂ္ဂိုလ်နာမည်တွေနဲ့ဖော်ပြထားတာကိုတွေ့ရပါတယ်။ဥပမာဦးမြင့်ဆောင်အဖွဲ့ကိုစားဆိုရင်အစုရှယ်ယာပေါင်း63,900ဒေါ်နီလာကျော်တရားဦးအောင်မျိုးထွေးတရားဒေါ်မီမီသွဲတရားဦးမြင့်နိုင်တရားဦးဝင်းအောင်စီဝိုင်းလုပ်ငန်းရှင်တရားအစုရှယ်ယာတွေကိုအစိုးရရဲ့အများပိုင်ငွေတွေနဲ့အစုရှယ်ယာဝယ်တဲ့အခါမှာပုဂ္ဂလိကနာမည်တွေနဲ့သုံးထားမယ်ဆိုရင်အကြောင်းတစုံတစ်ခုခုကြောင့်အလွဲအမှားဖြစ်ခဲ့မယ်ဆိုရင်ပြည်သူ့ဘဏ္ဍာငွေဆုံးရှုံးနိုင်မယ်လို့သုံးသပ်လို့ရပါတယ်ဆိုပြီးဖော်ပြထားပါတယ်အဲ့ဒီချက်ကိုပဲဆောင်းမရှင်ကတိုင်းဆွေရစီမံကိန်းနဲ့ဘန္ဒာရေးဝန်ကြီးဆိုတဲ့ယာရူအောက်မှာပြည်သူ့ဘန္ဒာရှယ်ယာတွေကိုမထားပဲဦးမြင့်ဆောင်ဆိုတဲ့နာမည်အောက်မှာပြည်သူ့ရှယ်ယာတွေထားနေတာကလှုပ်ထုံးလုပ်နေရလွဲမှားမှုတွေဖြစ်နေတယ်ဆိုပြီးထပ်ဆင့်ဝေဖန်ပါတယ
်ဒီဆောင်မကိုပုံမှန်905ခါခွေနဲ့တရားစွဲရတဲ့အကြောင်းရန်ကုန်တိုင်းအစိုးရရဲ့ရှင်းလင်းချက်မှာတော့ရန်ကုန် Metropolitan Development Public Company Limited ဆိုတာဟာရန်ကုန်တိုင်းအစိုးရရဲ့အစုရှယ်ယာ9သိန်းကျော်နဲ့မြန်မာ construction and development company limited ဟာ share 4,000 ကျော်နဲ့ဖွဲ့စည်းထားတာဖြစ်တဲ့အကြောင်းတိုင်းစီမံဘဏ္ဍာဝင်ကြီးဦးမြင့်တောင်းကတိုင်းစိုးရကူစားပြုပြီးကုမ္ပဏီမှာပါဝင်တာဖြစ်တဲ့အကြောင်း11ဆောင်းမမှာဖော်ပြထားသလိုဦးမြင့်တောင်းနာမည်အောက်မှာပြည်သူ့ဘဏ္ဍာ share တွေကိုထည့်ဝင်ထားတာမဟုတ်တဲ့အကြောင်းဆောင်းမရှင်က11 channel မှာမှန်မှန်မကန်ဖော်ပြရေးသားလို့ share ထည့်ထားတဲ့မြမစောက်လုပ်ရေးနဲ့ဖွံ့ဖြိုးရေးအများပိုင်ကုမ္ပဏီဘက်ကတာဝန်ရှိသူတွေ အစုရှယ်ယာရှင်တွေရဲ့စိတ်မှထိတ်လန့်တာစိုးရိမ်တာထူထောင်ထားတဲ့ကုမ္ပဏီကိုအများပြည်သူအယုံကြည်ပြတ်စေတဲ့အပြင်တိုင်းဆိုးရအဖွဲ့ကိုပြည်သူတွေကအကြီးညိုပြတ်ပြီးအယုံကြည်မဲ့ကအများပြည်သူကအစိုးရကိုပြစ်မှုကျူးလွန်လာအောင်ပြုလုပ်လို့ပုံမှန်905ခါခွေနဲ့ဆွဲရတာလို့ဆိုပါတယ်ရန်ကုန်တိုင်းဆိုရရဲ့ရှင်းလင်းချက်အရစောင်းမပါအစုရှယ်ယာကိန်းဂဏန်ကွဲလွဲတယ်ဆိုရင်အမတ်ရဲ့ပြောဆိုချက်ကမှားနေတာဒါရင်မကစည်ရင်စစ်ချုပ်စည်ရင်ခန်းစာပါအချက်ကမှားနေတာဖြစ်နိုင်ပါတယ်ဝေဖန်ချက်ကလည်းလွှတ်တော်တွင်အမတ်ကတရားဝင်ဝေဖန်တာကိုစောင်းမရှင်ကတန်ယောင်လိုက်ပြီးဝေဖန်ဒါလောက်ပဲရှိတာပါဘာမှတိတ်ထူးတာမပါပါဘူးဒီအတွက်ရန်ကုန်တိုင်းအစိုးရဟာအခြားလုံနိုင်ကိုင်းနိုင်တာအများကြီးရှိနေပါလျက်တခုမှမလုပ်ပဲအယ်ဒီတာတွေဖမ်းဆီးထောင်ထဲအပို့ခံရအောင်တရားစွဲတာကတော့အမှန်တရားဒါမှမဟုတ်တရားမျှတမှုကိုလိုချင်တာဟုတ်ရဲ့လားဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်ရန်ကုန်တိုင်းအစိုးရလုံနိုင်တာကအဖြစ်မှန်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးစောင်းပါပါအချက်မှားနေတာကောက်ချက်တွေမှားနေတာတနည်းအားဖြင့်တိုင်းမက်ဥတင်ဝင်းရဲ့ကိန်းဂဏန်မှားနေတာကောက်ချက်ချလွဲနေတာတွေကိုရှင်းနိုင်ပါတယ်အဲ့ဒီလိုရှင်းလိုက်တာနဲ့နောက်နေမီဒီယာအလုံးကဖော်ပြပြီးတဲ့နောက်ရှင်းလင်းသွားပါလိမ့်မယ်အစုရှယ်ယာထည့်ထားတဲ့ပုဂ္ဂလိကကုမ္ပဏီဘက်ကလည်းဘာမှစိုးရိမ်ပူပတ်မှုဖြစ်မှာမဟုတ်ပါဘူးဒါကိုမကျေနပ်သေးရင်အမားပြင်ဆင်ချက်ထည့်ဖို့11 media ကိုတရားဝင်တိုက်ရိုက်တောင်းဆိုနိုင်ပါတယ်ဒါမှမဟုတ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားပြီးကိုလိုတာပြောဆိုနိုင်ပါတယ်ဒီလိုတောင်းဆိုတာကို11ဘက်ကမလိုက်လျောဘူးဆိုရင်တရားစွဲဆိုဖို့လုပ်ကင်နိုင်ပါတယ်တရားစွဲဆိုရမှာလဲမျှတမှုရှိအောင်သတင်းမီဒီယာဥပဒေနဲ့ဖြစ်စေအသေးဖြတ်မှုပုံမှန်900နဲ့ဖြစ်စေရော်ကြီးအကြီးကျယ်တောင်းနိုင်အောင်တရားမမှုနဲ့ဖြစ်စေစွဲဆိုနိုင်ပါတယ
်အခုတော့ဖြစ်နေတဲ့ပြဿနာနဲ့သိမသက်ဆိုင်တဲ့ပုံမှန်900ခနဲ့တရားစွဲတာကတော့မသင့်တော်ပါဘူးဒီပုံမှန်ဟာအာမခံမရနိုင်ဒါကြောင့်မီဒီယာသမားတွေကိုချက်ချင်းထောင်ထဲဖို့ထောင်ထဲကနေတရားရင်ဆိုင်စေခြင်းလို့သုံးတာလားဆိုတာကလည်းမေးခွန်းထုတ်เสียပါပစ္စည်းတစ်ခုလုံးကိုခြုံကြည့်လိုက်ရင်ရန်ကုန်တိုင်းအစိုးရအနေနဲ့လွှတ်တော်တွေအကြီးအကျယ်ဝေဖန်ခံရမှုမှာလွှတ်တော်ကတော့ဘာမှမတုံ့ပြန်ရဲပဲအနိုင်ယူလို့ရတဲ့မီဒီယာကိုပဲမဲပြီးဖိနှိပ်နေတာလို့ကောက်ချက်ချနိုင်ပါကြောင်းတင်ပြလိုက်ရပါတယ
်တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုနားဆင်နိုင်ပါပြီရှင်ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတွေမှတ်ချက်လေးတွေသောရရှင်တွေရေးလာကြတာကိုပြောပြပေးကြပါမယ်ကိုတင်မောင်လက်ဆိုတဲ့သောရရှင် Facebook Messenger ကနေလာရေးတာပါ။မင်္ဂလာပါ။ VOE ကျမ်းမာပျော်ရွှင်ပါစေ။ VOE မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါတယ်။ကျေးနပ်အားရပါတယ်။အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။အထူးကျေးဇူးတင်ပါတယ်။အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျွန်တော်တို့ VOE အဖွဲ့သားတွေကိုကျမ်းမာပါစေဆိုပြီးဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ကိုတင်မောင်လည်းကျမ်းမာပျော်ရွှင်ပါစေလို့ပြန်ပြီးဆုတောင်းပေးကြပါတယ်။နေထူးမြတ်ဆိုတဲ့သောရရှင်ကလည်း VOA TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်းနဲ့ကျေးဇူးတင်မိပါတယ်တဲ့ဘ ഹു သုတတွေလည်းအများကြီးရလို့ပါ Thanks VOA လို့ရေးလာပါတယ်ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်ဒီသောရရှင်ကတော့ရုံမြင့်တကြားသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်အောင်တန်းဆိုတဲ့သောရရှင်ကလည်း VOA သတင်းဌာနကတင်ဆက်တဲ့ Why not the why not တွေအားလုံးကိုစိတ်နှပြရွှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်ပြင်းဦးလွင်ကကိုကြွကြအောင်ကတော့တချင်းတောင်းကျင်ရင်ဘလို့တောင်းရမှာလဲဘယ်နေ့တွေတောင်းရမလဲဗျာတဲ့ဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ကျမကတော့သူ Messenger မှာစာပို့ပြီးတော့မေးလာတဲ့အတွက်အဲ့ဒီမှာပြန်ပြီးတော့ဖြေချပေးလိုက်ပါတယ်ဒီနေရာကနေတောင်းရင်ရပါတယ်လို့အဲကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်ဒါပေမဲ့တက်ဆက်တယ်ပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ပါ Facebook Messenger ကတစဉ်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်မလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်ဒါမလည်းအစီအစဉ်လုပ်တဲ့နေပုံမှာမူတည်ပြီးတော့ဒီကိုအရင်ရှေးကနေပြီးတော့တော်ရရှင်နဲ့ရေးထားတဲ့စာတွေရှိရင်လည်းကိုရဲ့စာအတွက်မဖော်ပြသေးဘဲနဲ့နောက်တစ်ပတ်ကိုစာအလှည့်ကြတဲ့အထိတော့အဆောင်ရပါတယ်နော် ကိုကျော်ကျော်တောင်းလာတဲ့တခြင်းလေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်။ကျွန်မ Messenger ပေါ်မှာလည်းစာပြန်ထားပါရနော်။အခုတော်ရရှင်နေနေနဲ့ကျွန်မတို့စီကိုစာရေးပြီးတော့သိကျင်တာတွေမေးတယ်ဆိုရင်ကျွန်မတို့အချိန်ရရင်ရသလို Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့တင်ပေးခြင်းပါတယ်။သူ့လိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမိလာတဲ့တော်ရရှင်တယောက်ကတော့ Shine နေခါပါ။သူက I like to study EDM usage program. Please give me a link နဲ့သူ EDM သင်ကန်းစာအစီအစဉ်ကိုလေ့လာခြင်းလို့အဲ့အစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။အစီအစဉ်တက်တက်ကိုနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရုံမြင်တန်ကြားကထုတ်လွှင့်ပေးတဲ့အချိန်ရေဒီယိုကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ bamis.voanews.com website မှာဆိုရင်လည်းကျမတို့ရဲ့ဒီအဲ့ဒီအစီအစဉ်ကိုအတန်ဖန်ရစာသားတွေရောအပြည့်အစုံတင်ထားပေးပါတယ်။ဒီတော့ရှင် Shine နေခါကိုလည်း Messenger ပေါ်ကနေပြီးတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာကိုပို့ပေးလိုက်ပါတယ်နော်။အဲ့ဒီ website စာမျက်နှာကိုရောက်ရင်တော့ EDM သင်ခန်းစာတင်ထားပေးတဲ့စာမျက်နှာကိုရောက်အောင်သွားရမှာပါ။ VOA ရဲ့မူလစာမျက်နှာပေါ်ရောက်ရင်ဒီတော့ရှင် Shine နေခါသွားခြင်းနဲ့အစီအစဉ်စာမျက်နှာကိုဘယ်လိုသွားရလဲအခုပြောပြပါမယ်နော်။ကျမတို့မူလစာမျက်နှာပေါ်က VOA menu bar မှာအင်္ဂလိပ်စာလေးလာမယ်ဆိုတဲ့နေရာကိုသွားရွေးလိုက်တယ်ဆိုရင်အဲ့ဒီမှာထပ်ပြီးတော့ရွေးချယ်လို့ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပေါ်လာပါလိမ့်မယ်။အဲ့မှာတော့ပထမအဦးဆုံးအကြောင်းက American 3 EDM အစီအစဉ်ဆိုတဲ့အစားအကြောင်းပဲဖြစ်ပါတယ်။အဲ့နေရာကိုသွားနှိပ်လိုက်ရင်တော့ EDM သင်ခန်းစာအစားမျက်နှာကိုရောက်ပါလိမ့်မယ်။အဲ့မှာအတန်ဖိုင်ကိုလည်းတင်ထားပေးသလိုသင်ခန်းစာအစအဆုံးကိုလည်းစာသားနဲ့တကွဖတ်ရှုနိုင်ပါတယ်။ခုနကပြောသလိုပဲကျမအဲ့ Messenger ကနေပြီးတော့လည်း link ပြန်ပြီးတော့ပို့ပေးထားပါရယ်เนาะအစီအစဉ်တွေကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်တွေကိုနောက်ပိုင်းမှာတော့မြန်မာသချင်းလေးတပုတ်နဲ့မြစ်တာဒီလက်ဆောင်ဖြောပြေးပေးမှာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ပြန်ကြားပေးခြင်းပါတယ်ဒီရအစီအစဉ်တွေကိုဘလို့ဖန်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တရားရဲ့စာကိုပြန်ကြားပေးကြပါတယ်လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ VOE ရဲ့ရေဒီယိုအစီအစဉ်ကိုဖုန်းနဲ့ဖန်းယူနားထောင်ကြပါတယ်ဘလို့ဖန်းယူရပါမလဲတဲ့ဟုတ်ကဲ့ပါလက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါတယ်အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOE မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့ဤကတော့ပထမနေ့ပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်နေပြောတာကြားဘူးပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်။ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါ။ဒါပေမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်နေတယ်လီဖုန်းသုံးတဲ့သောရရှင်နေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ် Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူးမနာဆင်လိုက်ရအောင်ဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါရယ်။လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါရယ်နော်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ပထမဦးဆုံးရှမ်းပြည်တောင်ပိုင်းကနေပြီးတော့မူရစီပြဿနာရှိနေလို့ဆိုပြီးတော့စိတ်ညစ်ပြီးတော့စာရေးလာတဲ့တော်ရရှင်ခွန်မရဲ့စာကိုဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်မေးခြင်းပါတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ရေးဒေသကဟိုပုံးပင်လောင်းစီဆိုင်တောင်ကြီးတောင်ဘက်ကြောက်တလုံးမြို့နယ်ဒေသခွဲရွာတွေမှာအများစုကပအိုးတွေဖြစ်ပါတယ်မူရစီဝါကရေလိုပေါနေတာပါခင်ဗျာမူရစီဝါနှိမ်နင်းရေးဆိုတာအဲ့ဒီဒေသတွေမှာတကယ်ပဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကမူရစ်ဆေးဝါးတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူ
းမူရစ်ဆေးဝါးနှိမ်နေရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တခုခုပဲဖားနေသလားတဲ့ယောက်ျားလေးတွေတော်တော်များများမူရစ်ဆေးတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့တော်ရရှင်ခွန်မရေးလာတာပါဖုန်းတာဝါတိုင်းရွာနောက်မှာလာထောင်တဲ့အတွက်ကြောင့်မလို့ဒါရွာကိုလှုပ်ကြံတာပါလားဆိုပြီးတော့စိုးရင်ကြီးရေးလာတဲ့တော်ရရှင်ကတော့လင်းထက်မောင်းဖြစ်ပါတယ်
ကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းကုမ္ပဏီကငွေသိန်း30မလုံးပေးပြီးတော့ဖုန်းတာဝါတိုင်းစိုက်ထူဖို့ပြင်ဆင်နေပါတယ်။ကျွန်တော်တို့မှာတခြားလက်လန်းမမီတာကြောင့် VOA သတင်းဌာနကိုအားကိုးပြီးတော့တင်ပြအပ်ပါတယ်။ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူထပ်တဲ့ရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းတွေစိုက်ထူကြတာပါပဲလား။ဥပမာအင်္ဂလန်၊ဂျပန်၊နော်ဝေး၊ကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်။ဗုဒ္ဓဘာသာမြန်မာနိုင်ငံမှာရွေကျက်ရှိရှိလှုပ်ဆောင်နေတာလားဆိုတာကိုလည်းသိကြပါတယ်
။ဟုတ်ကဲ့ပါ။ဒီတော့ရှင်ကသူ့ရဲ့စာနဲ့အတူတူရှောက်လွာစာရင်းနဲ့စာတစ်စောင်ကိုလည်း Facebook ပေါ်ကနေပေးပို့လာပါတယ်။ဒီတော့ရှင်ရဲ့စာကိုအကြံပြုဖတ်ကြည့်တော့ဒီဖုန်းတာဝါတိုင်းတွေကလူတွေရဲ့ကျန်းမာရေးကိုဘယ်လောက်တောင်မှအနည်းငယ်ပေးနိုင်လဲဆိုတဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်ကိုဖြည့်ပေးရမယ်ဆိုရင်တော့အရင်ဆုံးစိတ်အေးအောင်ပြောချင်တာကတော့ဒီ cell phone tower တိုင်းတွေကြောင့်ကင်ဆာရောဂါဖြစ်နိုင်တယ်ဆိုတာမဟုတ်ပါဘူးလို့ပဲဖြည့်ချင်ပါတယ်။American Cancer Society American Cancer အဖွဲ့ကတေချာသုတေသနအလုပ်ပြီးတော့မှသူတို့ပြောထားတာဖြစ်ပါတယ်။သူတို့ website မှာဝင်ပြီးတော့ကြည့်နိုင်ပါတယ်နော်။ Cell phone tower တိုင်းတွေကနေထုတ်လွှင့်တာက RF လို့အတူကောက်ခေါ်တဲ့ Radio Frequency Signals Radio line တွေပဲဖြစ်ပါတယ်။နောက်ပြီးတော့ cell phone tower တိုင်းတွေကအမြင့်မှာထောင်တော့မှသူတို့ရဲ့ line တွေကိုဖုန်းနဲ့ချိတ်ဆက်ရနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဆီကထုတ်တဲ့ radio line ကလည်း FM radio line တို့လောက်ဒီ microwave line တို့လောက်ပဲအပြော့နေပြီးဖြစ်ပါတယ်။American ပြည်တော်စုမှာတော့ဒီပြည်တော်စုဆက်သွယ်ရေးကော်မရှင် FCC ကဒီ radio line RF line နဲ့ဘယ်လောက်ထိထိတွေ့ရင်အနေနဲ့မကြည့်ဘူးလဲဆိုတာသတ်မှတ်ပေးထားတာရှိပါတယ်။အဲ့တော့ဒီ cell phone tower တိုင်းတွေကထွက်တဲ့ radio line ကအဲ့ဒီ line အနေထားထိမရောက်ဘူးလို့ဆိုပါတယ်။ပြီးတော့ British ကနေပြီးတော့သုတေသနတစ်ခုမှာတော့မိသားစု1000ကလင်းငယ်တွေရှိတဲ့မိသားစု1000ကိုသုတေသနလုပ်ကြည့်တော့ကလင်းငယ်ဘဝတွေမှာဖြစ်တတ်တဲ့ cancer ရောဂါမျိုးတွေက cell phone tower တိုင်းနားမှာနေထိုင်မှုနဲ့ဆက်ဆက်မှုမရှိဘူးဆိုတာတွေ့ရတယ်လို့လည်းဆိုပါတယ်။ဒါကြောင့်မို့ဒီတော်ရရှင်နေနဲ့စိတ်မပူဘူး။နောက်ပြီးတော့သူ့ရဲ့စာမှာတစ်ခါလည်းပေးလိုက်တယ်လို့မျိုးဒီဗုဒ္ဓဘာသာကျေးရွာရက်ကွက်တွေထဲမှာဒီလို cell phone tower တိုင်းတွေထောင်ပြီးတော့ဗုဒ္ဓဘာသာတွေကိုနှိမ်နှင်းဖို့လုပ်နေတယ်ဆိုတာကတော့ကျွန်မထင်ပါတယ်။ဒါကြားလူတွေကနေပြီးတော့တမင်တကာနိုင်ငံမှာဘာသာရေးအထူးကယုံဖြစ်အောင်လို့စုပမှုတွေဖြစ်အောင်လို့အကြောက်တရားတွေပေါ်ထွက်အောင်လို့တမင်သက်သက်ချင်းချောက်ပြီးတော့လှုပ်ဆောင်တယ်လို့ယူဆရပါတယ်။ဈေးပညာအထောက်အထားရတော့ဒီ American ပြည်အောင်စုမှာတော့မှဘာအထောက်အထားမှမတွေ့ဘူးဆိုတာဒီလိုမျိုးကျန်းမာရေးအဖွဲ့အစည်းတွေကနေတရားဝင်ပြောနေတာဖြစ်ပါတယ်။ဒီဖြေကိုကြားရင်တော့စိတ်နေနဲ့အေးသွားလောက်ပြီးလို့မျှော်လင့်ပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့အခုတော့ view ရတော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနေနဲ့ဖြောပြေးပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလင်မျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားတွေဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမြို့နယ်လုံဖုရက်ကွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါတယ်ဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြီးတော့လဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးတွေကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်။
လူချင်းနာတွေကုန်းသားနေယူသွားပါငါတို့တခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ကြောင့်မသိတဲ့လူသားအဝတ်ကျွေးရှိသမျှချေပါတခုသားติติชาชาติจีซวาชะทาดะเมียนอกจูกะมีโทเรดาเซโปไลตานาจิมาบซิตัมบูมะชีเดติทาโกเนเปียนเลกะนงโลยูปาชีดะเมียอะกุนปองอะคาชีมีดูGo so ka chua tua ba Ne rai sao ku ne se pa pa de pa pa ru chi ne ge to le Sa na ma ne chu la jin lo 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 la de Sa na do pre o ta ba de Sen je yin na sai chi geNi song yan tu ko ma chue da kaung ma re
We lot thi so tha de ani song yan tu so de tchin mo na sin ga ja ya da ba Myanmar nai ngai de nai ngai da ga ga ye ta pe pu la de view in Myanmar wine tora shin ni ye we ban chan pe sa ri yin phwe sa ri ne de tchin taung lwa ri ko tinin ngri ni nya bai ne tinin la ne ma na bai chein ni ma Myanmar bi ga pe sa mya a si sin ga ni thauk ne tin set pe ni ba de Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရဘူး၊မကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင်
။မနာနဲ့တိတ်ခပြာထွက်သွားပါMesa trigo da nele muete tua Nerai sao quene se pare Hataru chine ge tole Sangama ne chio la jen lo lo duelare Sana dobre otabare Senji yen la sei chige
အေးတနာချိုစီစဉ်တက်တဲ့မြမပြမပေးစာများခဏအပြီးမှာတော့ကဘာတလွားထူးခြားဆံပြသတင်းများစီစဉ်ကိုနားဆင်ရပါမယ်။ကိုငိမ့်ညက်နဲ့မအိတ်တန်းစင်တို့ကတင်ဆက်ပေးထားပါရဲ့ရှင
်။ဒီနိုင်ငံကပင်ကိုလူသားအမိုက်ကောက်တဲ့လူတယောက်အကြောင်းကိုပြောပြချင်ပါသေး။ယူနိုင်ငံအလဲပိုင်းဟူနန်ဒီသားကတီအမ်အန်တောင်းမှာအလုပ်လုပ်တဲ့ကျုံးလင်းဟာပင့်ကူလူသားအမိုက်သိန်းသူအဖြစ်တောင်ပေါ်ကနေပြီးတော့တောင်အောက်ကိုကျူးနဲ့တွဲဆင်းပြီးတော့အမိုက်သိန်းရတာပါ။အော်တိုမားလာတရက်နေ့ကနေပြီးတော့ခုနှစ်ရက်နေထိအမျိုးသားပိတ်ရမှာခီးသွားဧည့်သည်အများဆုံးလာရောက်ကြတာဖြစ်ပြီးတော့အမိုက်တွေလည်းအများကြီးကျန်နေကြတာပါ။တောင်အောက်ရောက်သွားတဲ့အမိုက်တွေကိုရှင်းဖို့အတွက်မီတာ1500ကျော်အမြင့်ကနေပြီးတော့ကျူးနဲ့တွဲဆင်းပြီးတော့အမိုက်ကောက်ရတာပါ။အခုလိုအလုပ်ဟာအန္တရာယ်များလာကြောင်းလူကိုပင်ပန်းစေပြီးတော့ပုံပန့်တရားရတာမျိုးလည်းဖြစ်တတ်ပါတယ်။ဒီနေ့မှာတော့လူတွေအများကြီးလာပေမဲ့လည်းဧည့်သည်တွေကိုအမိုက်မပစ်ဖို့နှိုးဆော်လာကြပြီးတော့အမိုက်စည်းကမ်းမဲ့ပြစ်တာနဲတဲ့အတွက်သူ့အလို့တတတာလေးဆိုပြီးတော့ဂျုံကပြောပါရရှင
်ရုရှားနိုင်ငံဇလန်နိုဂရက်စ်မြို့မှာလမ်းမေးကြောင်အကောင်80လောက်ကိုထိမ့်ဖို့လူရှာနေပါတယ်ကယ်လီနီဂရက်ဒေတာမှာရှိတဲ့အဲ့ဒီမြို့မှာစီဗင်မှာကြောင်ထိမ့်ဖို့အတွက်အလို့လာလျှောက်သူ80လောက်ရှိပြီးတော့ဒီမြို့မှာကြောင်ရုပ်ထုလေးတစ်ခုထုထားတယ်လို့ရုရှားမှာရှိတဲ့မြို့တွေကကြောင်အချစ်ဆုံးမြို့တစ်ခုအဖြစ်လူသိများလောင်လုံနေတာဖြစ်ပါတယ်အဲ့ဒီအတွက်လဲမြို့ရဲ့ဒစိမ့်မှာကြောင်ပုံလေးထည့်သွင်းခဲ့ပါတယ်နောက်ဆုံးမှာဒေတာကန်ဆာဗလာနာလိုဂန်နိုဗာကိုမြို့ကကြောင်တွေကိုထိမ့်သိမ့်ဖို့အတွက်အလုပ်ခန့်ခဲ့ပါတယ်သူအတွက်စပိန်တစည်းအစိမ်းအောင်ဒေါက်တာအပေါ်ကုတ်ဝစ်ဆုံးလေစည်းနဲ့အုပ်ထုပ်ပါတဲ့ယူနီဖောင်းတစုံထုတ်ပေးထားပါတယ်ဒလကို85ဒေါ်လာလောက်နဲ့ခန့်ထားတာဖြစ်ပြီးမြို့မှာရှိတဲ့ကြောင်တွေသူစပိန်လိုက်စည်းနိုင်တယ်လို့အစားကောင်းကောင်းစားဖို့ပျော်ပျော်ရွှင်ရွှင်ရှိဖို့အတွက်သူမှတာဝန်ရှိပါတယ်ခင်ဗျာ
။ဒီရင်းစစ်ဖြစ်ပွားနေတဲ့ရီမန်နိုင်ငံဆန္ဒမျိုးတော်ကတိ တဲ့အိမ်လေးတစ်ခုမှာနေရတဲ့လူတယောက်အကြောင်းကိုပြောပြချင်ပါတယ်။ကလေးဘွားတုန်းကလိုစိတ်ကူးရင်ဆန်ဆန်တပည့်အိမ်ကိုဖန်တီးပြီးတော့နေနေရတော့မဟုတ်ဘဲနဲ့စစ်ပွဲနဲ့ဆင်းရဲမွဲတေမှုတွေကြောင့်ခုလိုနေနေရတာပါ။အိမ်ကြီးနေခေါင်းပေါင်းဖြူပစိုးကိုဝတ်ဆင်ထားပြီးတော့အသက်29နှစ်အရွယ်အမက်ဟူဘေချီကတော့အရင်ကကုံစုံဆိုင်ပိုင်ရှင်တူဖြစ်ပါတယ်။ငွေကြီးဖောင်းပွားမှုတွေနဲ့အကျွေးတင်မှုတွေကြောင့်သူ့ရဲ့ဆိုင်ကိုပိတ်လိုက်ရပါတယ်။လူမွေးစင်းခံလိုက်ရပြီးတော့သူနေထိုင်စိုက်ပွင့်ခဲ့တဲ့နေရာ၅ရံကကိုလည်းမပြီးနိုင်တဲ့အတွက်မြို့လေလမ်းမပေါ်ကတစ်ပင်တစ်ပင်ပေါ်မှာအိမ်ဆောက်ပြီးတော့နေနေရတာပါသူ့ရဲ့အိမ်ကိုတစ်သားပိုင်းစားဆောင်နဲ့အဝတ်စားအပိုင်းတွေကိုအသုံးပြုပြီးတော့စောက်ထားတာဖြစ်ပြီးတော့အလင်းရောင်အတွက်ဆိုလာပြားကိုသုံးထားပါတယ်အခုလက်ရှိမှာတော့အားကစားရုံတစ်ခုမှာအဆောက်လုံးနေပြီးတော့စားတောက်ရုံလောက်ပဲလှကရတာဖြစ်ပါတယ်လူရည်22တန်းရှိတဲ့ယီမန်နိုင်ငံမှာအီရန်ကြောထောက်နောက်ခံပေးထားတဲ့ဟူတီတပုံတွေနဲ့ဆော်ဒီညွန့်ပေါင်းတပ်ဖွဲ့ထောက်ခံပေးနေတဲ့အစိုးရတို့တိုက်ခိုက်နေတာအခုဆိုရင်၄နှစ်ရှိပြီဖြစ်ပြီးတော့အငက်ဘေးနဲ့လည်းရေဆိုင်နေရတာဖြစ်ပါတယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့မှာတော့အချင်းတောင်ပုံစံစောက်လုပ်ထားတဲ့ Echo Dress အရက်ဘားတစ်ခုဖွင့်လှစ်လိုက်ပါတယ်လာရောက်တောက်သုံးမဲ့သူတွေဟာအချင်းသားဝတ်စုံလိမ္မော်ရောင်ကိုဝတ်ဆင်ရမှာဖြစ်ပြီးတော့မှောင်မှောင်မဲမဲအခန်းတွေမှာအဆောင်တွေရဲ့အောင်းအောက်ချင်းကိုလည်းခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့ကနာမည်ကြီး Echo Dress အချင်းတောင်နာမည်ကိုအတူယူပေးထားတာဖြစ်ပြီးတော့အသက်28နှစ်အရွယ်လူငယ်လုပ်ငန်းရှင် Sam Shearman ကဖွင့်လှစ်လိုက်တာပါ။ Shawshank Redemption ရုပ်ရှင်လို Netflix TV ဇာတ်လမ်းတွဲ Orange is a New Black တို့လိုအချင်းတောင်ဇာတ်လမ်းတွဲတွေကိုအားကျပြီးအခုလိုဖန်တီးပစ်ခဲ့တာလို့သူကပြောပါတယ်။လာရောက်တောက်သုံးသူတွေဟာမြန်မြန်လျှောက်မြန်မြန်တောက်မပြောတာမကြားဘူးလား။စားတဲ့အောင်းအောက်ချင်းတွေကိုခံရတာဖြစ်ပြီးတော့ခဏခဏအမားလုံးမိရင်တော့အဆောင်တွေရဲ့ဖနက်ကိုနမ်းရတာဖြစ်ပါတယ်အခုလိုကိစ္စတွေဟာကြောက်စရာဖြစ်ပေမဲ့ညီမောစရာဘဝအတွေ့အကြုံတွေရဖို့အတွက်လာရတာဖြစ်ကြောင်းစားသုံးသူတို့ကပြောပါတယ်ခင်ဗျာ
ကိုငင်းညင်းနဲ့မအီတန်စင်တို့စီစဉ်တင်ဆက်ပေးခဲ့တာပါဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင
်။တူရကီနိုင်ငံမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်သင်းဥဆရာကမနေ့စနေနေ့နေကင်းပိုင်းမှာအမေရိကန်သမ္မတအင်ဂျီရောရုံးခန်းတွင်သမ္မတထရန့်အနီးဒူးထောက်ပြီးဖျားသခင်ထံကတကိုးဆွလက်ချီးမြှင့်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တို့ဖြစ်တဲ့သင်းဥဆရာအန်ဒရူးဘရွန်ဆန်ကသူလွတ်မြောက်ရေးအတွက်တူရကီအစိုးရအပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖိအားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးအရေးယူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တဲ့အပေါ်ဆော်ဒီအာရေဗျဘက်ကပေးချလိုက်ပါတယ်။အမေရိကန်သမ္မတထရန့်ဘက်ကဆော်ဒီအာရေဗျအစိုးရအပေါ်ဓာတ်ခတ်ပိတ်ဆို့မယ်ဆိုရင်ပိုပြီးပြင်းထန်တဲ့စီးပွားရေးအရလက်တုံပြဆောက်ရွက်မယ်ဆိုပြီးပြောဆိုလိုက်တာပါ။သတင်းထောက်ကာရှိုဂီကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကတူရကီမှာရှိတဲ့ဆော်ဒီကောင်စက်ဝေယုံမှာဆော်ဒီအေဂျင့်တွေကတပ်ဖြတ်ခဲ့တယ်လို့ဖော်ပြထားတာပါတူရကီရဲ့ဆွတ်ဆွဲချက်ကယုံကြည်ရလောက်တယ်လို့အမေရိကန်ဘက်ကဆုံးဖြတ်ရင်တော့ပြစ်ဒဏ်ကြီးကြီးမားမားခတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်က CBS ရုပ်သံကိုပြောဆိုခဲ့ပြီးနောက်မှာဆော်ဒီစုရှယ်ယာဈေးကွက်မှာ900ခိုင်နှုန်းကနေ900ခိုင်နှုန်းအထိကျဆင်းသွားပါတယ်ဆွတ်ဆွဲချက်တွေကအခြေမြင့်မရှိဘူးလို့ဆော်ဒီဘက်ကပြောဆိုနေတာပါဒါပေမဲ့လည်းအိမ်အောင်ပြုတ်ဖို့လိုအပ်တဲ့ဆက်ရွက်စတန်းတွေလာယူတဲ့ကာရှိုဂီကောင်စစ်ဝင်ရုံအပြင်ဘက်ကိုပြန်ထွက်သွားတယ်ဆိုတဲ့အထောက်အထားတွေကိုတော့ sorry ဘက်ကမပေးပါဘူးစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုပဲဖြစ်ဖြစ်ဘလိုမျိုးဖိအားပေးမှုသုံးတာကိုပဲဖြစ်ဖြစ် sorry ဘီးရဲ့နိုင်ငံကပြက်ပြက်သားသားပေးချတယ်လို့အမည်မဖော်တဲ့အရာရှိတဦးကိုကုခပြီးတော့ sorry သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32 52ကနေအတန်လွင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America,
Washington.